မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ် Asia Set 7 ဂျူဒူကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်ကျမတို့ဒီနိုင်ငံတကာမှာရောက်နေတဲ့ VOE သောရရှင်တွေအနေနဲ့လည်းဒီရုပ်မြင်သံကြားအစီအစဉ်ကိုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီအင်တာနက်စာမျက်နှာပေါ်မှာလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်လိပ်စာက burmese.voanews.com ဖြစ်ပါရဲ့ရှင်အခုဒုတိယပိုင်းနိုင်ဝက်မှာနားဆင်ရမှာကတော့
ရုပ်သံထုတ်လွှင့်ခွင့်လို့ဆိုလိုက်ရင်အစိုးရပိုင်းစစ်တပ်ပိုင်းနဲ့ပုဂ္ဂလိကတပိုင်းလို့ခေါ်တဲ့ရွှေသံလင်ကုမ္ပဏီရဲ့ SkyNet နဲ့
ကုစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရမှာပါရှင်အခုတော့ဒေါ်လာလာတန်းစီစဉ်တင်ဆက်နေတဲ့ American Indian အသုံးနှုန်းများအစီအစဉ်ကိုတင်ပြမှာပ
ါဒီကနေ့မနေ့တင်ပြမယ် Idiom အသုံးက
In the nick of time
ဖြစ်ပါတယ်စာလုံးပေါင်းကINNTHE the NICK nick OF of TIME time ဖြစ်ပါတယ်အချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပေါက်ပါတယ်ပါတီပွဲလွတ်မလို့လက်မတင်လေးတင်မိလိုက်တဲ့ George Go ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's party but we still got there in the nick of time 5 minutes to 12Just in time to raise a glass and say hello to the new year.
Henry ye party atwa ka bin paw de li. Da ba mai lo taw de ba ye. 12 nai thu bu 9 minute a lo nit tik ko yak khwet myaw pi chu so bu a chi mi lem tin le din yauk twa ke de lo a dei be ya ba le. U ma ko naw de khaw na si chi cha ya aw.
We had a flat tire on our way to Henry's party, but we still got there in the nick of time. 5 minutes to 12.Just in time to raise a glass and say hello to the new year.
အချိန်မီလက်မတင်လေးတင်လို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
In the nick of time
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။မင်္ဂလာနှစ်သစ်ကူးပါရှင
်။ဒေါ်လာလာတန်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတဲ့နောက်မှာတော့မအေးတန်နာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုထုတ်လွှင့်မှာပါရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြတ်တာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမအဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့ဝေဖန်ကြံပေးလာကြတဲ့သောရရှင်ရဲ့အစာတွေကိုဖော်ပြပေးခြင်းပါတယ်။ VOA မြန်မာပိုင်းကနေပြီးတော့သတင်းတွေထုတ်လွှင့်ပေးလို့ကျေးဇူးတင်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့နာမည်တော့တက်မထားပါဘူးเนาะဒီသောရရှင်ကတောင်မမနေမြောင်းလို့ VOA ကိုပို့ပြီးတော့နားဆင်ပြစ်ပါတယ်လို့ရေးလာပါတယ
်အခုလို့သိရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်တောင်မမနေမြောင်းတော့ရေဒီယိုကိုပဲအားကိုးနေရတာပါရေဒီယိုလိုင်းကြည်လင်ပြသမှုကောင်းတဲ့အတွက်ကျေးဇူးပါဆက်ပြီးတော့လည်းအခုထက်ပိုကောင်းအောင်ကြိုးစားပေးမယ်လို့မျှော်လင့်နေပါတယ်နေခင်းအလုံးနဲ့ဆိုတော့ညခင်းပင်မလို့ဗီဒီယိုသတင်းမကြည့်နိုင်တဲ့အချိန်မှာအခုလို့စေတနာအပြင်းနဲ့ရေဒီယိုကနေကြည်လင်ပြသစွာသတင်းကြေညာပေးလို့အဖွဲ့ဝင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဘုရားသခင်ကောင်းချီးပေးပြီးလိုရင်ဆန္ဒတွေပြည့်ဝပါစေ
ဖြူရီကအစီအစဉ်တွေကိုတင်ဆက်ပေးလို့အထူးကျေးဇူးတင်ပါတယ်ဆိုပြီးတော့ဒီသောရရှင်စာရေးပြောလာတာပါအခုလို့ကျေးဇူးတင်စာလေးတွေဖတ်ရတော့လေ VOA ဝိုင်းတော်သားတွေအမောပန်းပြေးရပါတယ်နော်ကျေးဇူးတင်ပါတယ်ရှင်နေ့စဉ်တင်ရယူခြင်းပါတယ်ဆိုပြီးတော့စာရေးလာတဲ့စုဆိုတဲ့သောရရှင်ကတော့ VOE ကိုနေ့စဉ်နားထောင်ပါတယ်တဲ့ဒါပေမဲ့သတင်းတွေရဲ့ကြားမှာ VOE ကိုကြော်ညာတာနည်းနည်းများနေတယ်ထင်တယ်ဓာတ်ရိုက်လေလိုင်းအစီအစဉ်မှာလူများများနဲ့ဆွေးနွေးမဲ့အစားလူနည်းနည်းနဲ့ထိရောက်တာပိုကောင်းမယ်လို့ထင်ပါတယ်တဲ့နားထောင်ရတာလည်းတိုးလို့တန်လန်းဖြစ်နေလို့ပါဆိုပြီးတော့ဒီသောရရှင်စာရေးလာပါတယ်ရှင်ဟုတ်ကဲ့ဟိုဓာတ်ရိုက်လေလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ကျမတို့ဘက်ကပြန်ပြီးတော့နည်းနည်းရှင်းပြရမယ်ဆိုရင်တော့နာမည်ဟိုကဓာတ်ရိုက်လေလိုင်းအစီအစဉ်ဆိုတော့သောရရှင်နေပေါဝင်ခြင်းနဲ့ဆိုရင်တော့ကျမတို့ဘက်ကအငြင်းလို့မရပါဘူးเนาะအချိန်ရှိရင်ရှိသလောက် ဒီပါဝင်မယ်ဆိုပြီးတော့ဆက်သွယ်လာတဲ့သောရရှင်တွေကိုပြန်ပြီးတော့ဆက်သွယ်ပေးရပါတယ်။ဒါတော့မှသောရရှင်တွေအများကြီးကိုပြန်ပြီးတော့မဆက်သွယ်ပေးနိုင်မယ်နဲ့ဟိုတပတ်တပတ်သောရရှင်တွေကဟိုဘက်မှာစောင့်နေပေမဲ့လည်းကျမတို့ပြန်ပြီးတော့ဖုန်းမခေါ်ပေးနိုင်မယ်နဲ့ကြံခဲ့တာတွေများပါတယ်ရှင်။ဒါကြောင့်မလို့ဒီအစီအစဉ်ရဲ့ရည်ရွယ်ချက်ကဓာတ်ရိုက်လေးလိုင်းသောရရှင်တွေဓာတ်ရိုက်ပါဝင်ပြီးတော့ဆွေးနွေးတဲ့အစီအစဉ်ဖြစ်တဲ့အတွက်ကြောင့်မလို့သောရရှင်နည်းနည်းနဲ့ပဲကန့်တတ်ပြီးတော့ဆွေးနွေးလို့မရပါဘူးနော်။အခုလိုအကြံပေးတဲ့အတွက်တော့ကျေးဇူးတင်ပါတယ်ရှင်။VOA TV စီစဉ်ကဒီအဖွင့်ပုံရိပ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်လာတဲ့သောရရှင်ကတော့စင်ကာပူနိုင်ငံမင်္ဂလာဝိဟာရအကြောင်းကဖုံဖုံဦးဆက်ကပါလာဖြစ်ပါတယ်။ဒီဖုံဖုံက
VOA ကိုအမြဲတမ်းထောင်ပြပါတယ်။တခြားအတန်လွင့်ဌာနတွေနဲ့စာရင်မျှတမှုရှိတယ်လို့ခန်းစားမိလို့ပါ။အခုရေးတဲ့ဂျန်ပြူစာကိုလွန်ခဲ့တဲ့တစ်နှစ်လောက်က VOA ရဲ့ Facebook စာမျက်နှာမှာရေးခဲ့ဘူးပါလေ။ထူးမခြားနာဖြစ်ခဲ့တဲ့အတွက်ဆက်မလုပ်ဖြစ်တော့တာပါ။ VOA TV သတင်းကိုကြည့်လိုက်တိုင်းဘုရားဘာသာအတွက်မကောင်းတဲ့ဘုံရည်တစ်ခုကိုအမြဲတမ်းတွေ့နေရပါတယ်။အဲ့ဒါကိုကြည့်မိတိုင်းရဟန်းတော်တစ်ပါးအနေနဲ့ရင်ထဲကိုစူးကနေစူးကနေခံစားရပါတယ်။အဲ့ဒါကတော့သတင်းဆောင်မတွေမကြင်ကြခင်အမြဲပါလိရှိတဲ့ဘုံရည်တွေကရဟန်းတစ်ပါးလက်သီးလက်မောင်းတန်းပြီးအောင်ဟင်းနေတဲ့ဘုံရည်ဖြစ်ပါတယ်။အဲ့ဒီဘုံရည်ကဘုရားဘာသာကိုအိုမဲတုတ်တလို့ဖြစ်နေပါတယ်။ကြီးညိုပွဲမဖြစ်တဲ့ရဟန်းတစ်ပါးဘုံရည်ကိုသုံးနေတာအံ့ဩမိပါတယ်။ VOA ကမြန်မာပြည်သတိမထားမိတာလားမစဉ်းစားမိတာလားဒါကြောင့်လက်သီးလက်မောင်းတန်းပြီးအောင်ဟင်းနေတဲ့ရဟန်းတပါးရဲ့ပုံရိပ်ကိုဖယ်ရှားပေးဖို့အနုညွတ်တောင်းပန်ပါတယ
်။စင်ကူနိုင်ငံမင်္ဂလာဝိဟာရအကြောင်းကဖုံဖုံဦးဆက်ကပါလာတန်ကြားလာတာဖြစ်ပါတယ်။ဖုံဖုံရဲ့အကြံပြုချက်နဲ့ခံစားချက်ကိုတပြည့်တော် TV စီစဉ်တင်ဆက်ပေးတဲ့အဖွဲ့သားတွေကိုပြောပြပေးထားပါတယ်နော်။အခုလိုဝေဖန်စာပေးပို့တဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါကြောင်းလျှောက်ထားခြင်းပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့ကျမတို့ Internet VOA စာမျက်နှာပေါ်မှာမှတ်ချက်ပေးရန်ဆိုတဲ့နေရာမှာရေးသားလာတဲ့သောရရှင်တယောက်ရဲ့ဒီမှတ်ချက်ကိုလည်းဖော်ပြပေးခြင်းပါတယ်။ကျမတို့ VOA ကထုတ်လွှင့်ပေးတဲ့ပြုပြင်ပြောင်းလဲရေးအတွက်အရေးကြီးတဲ့ပညာရေးခန္ဓာဆိုတဲ့အစီအစဉ်ကိုနားဆင်ပြီးတော့ဒီသောရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုပြန်ရေးလာတာဖြစ်ပါတယ်
။ဒီပညာရေးမှာလည်းဆိုလိုတာကမြန်မာပြည်ရဲ့ပြုပြင်ပြောင်းလဲရေးအတော်များများမှာ globalization and localization ကိုပေါင်းစပ်ပြီးတော့ထိထိရောက်ရောက် globalization ဖြစ်အောင်လုပ်နိုင်မှရေတို့ရေရှိပလန်တွေအောင်မြင်မှလို့ယုံကြည်ပါတယ်။နိုင်ငံတကာအသိအမြင်တဲ့ပညာရေးကမဖြစ်မနေလိုအပ်သလိုနှစ်ပေါင်းများစွာအသားကျနေတဲ့ပုံစံကနေချက်ချင်းခွဲထွက်ဖို့ဆိုတာကလည်းချက်ချင်းတော့ဘလို့မှမဖြစ်နိုင်ပါဘူး။နောက်တစ်ခုကနိုင်ငံတကာပညာရေးရဲ့အသည့်အပွင့်တွေကိုတကယ်ခံစားနိုင်ခွင့်ပြည်ရင်းကကျောင်းသူကျောင်းသားအားလုံးအသေးအချာသိလာအောင်ရေလိုချင်စိတ်ရှိလာအောင်ရေအရေးအချင်းမှီအောင်စ조사တဲ့ဒုတိုင်းရနိုင်ဖို့လိုပါတယ
်ဒါကတော့ VOE ကတင်ဆက်ပေးတဲ့ဒီပညာရေးနဲ့ပတ်သက်တဲ့အစီအစဉ်ကိုနားဆင်ပြီးတော့ဒီသောရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုပြန်ပြီးတော့ရေးပြလာတာပါသောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့နောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားပါမယ်အခုတော့သောရရှင်တွေအတွက်နောက်တိုင်းဒီလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ရှင်ဒီတစ်ပတ်တော့ Rihanna ရဲ့တချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ် Rihanna နဲ့တူ Mickey Echo ကပူးတွဲပြီးတော့အဖြစ်တည်ဆိုပေးထားတဲ့တချင်းလေးဖြစ်ပါတယ်တချင်းလေးနာမည်က Stay ဖြစ်ပြီးတော့ဒီတချင်းကတော့ Pop Belly အမျိုးအစားဖြစ်ပါတယ် Billboard Hot အဖြစ်ဆုံးတေးတရာစီးရင်းထဲမှာထိတ်ဆုံးအားရှိတဲ့နံပါတ်10စီးရင်းထဲကိုနံပါတ်3နဲ့ဝင်တဲ့တချင်းဖြစ်တာကြောင့်အကောင်းဆုံးတင်းဆက်ဖို့စီးရင်တဲ့ကိုဝင်တဲ့သူရဲ့24ဘုံမြောက်တချင်ဖြစ်ပါတယ်။ဒါကြောင့်လဲ Whitney Houston ရဲ့အကောင်းဆုံးတေးတဆယ်စီးရင်တဲ့ကိုဝင်တဲ့တချင်အပုတ်ရေ23ဘုံထက်ပိုများပြီးတော့စံချိန်ချိုးသွားတဲ့တချင်လည်းဖြစ်ပါတယ်ရှင်။ဒါကဘာလုံးအတိုင်းအတာနဲ့ The Album 9.5 တန်ရောင်းချခဲ့ရတာမလို့ကမ္ဘာအယောင်ကောင်းဆုံးတပုတ်ထဲ The Album တချင်စီးရင်နဲ့လဲဝင်ပါတယ်။ Rihanna နဲ့ Mickey Echo တီးဆူထားတဲ့ Stay ဆိုတဲ့တချင်ကိုနားဆင်ခံစားကြည့်ပါရှင်။
I
နာနဲ့မေကီအက်ကိုတီးဆိုထားတဲ့စေးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့တီလီတပုတ်နဲ့လည်းမြတ်တာဒေလက်ဆောင်ပေးပို့မှာဖြစ်ပါတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးခြင်းပါတယ်ရှင်။အကျင့်ပြက်ခြားစားနေတဲ့ဝန်ထမ်းတွေကိုအရေးယူပေးနေတဲ့ကော်မရှင်သိစင်ရန်အတွက်ဒီစေးယုံတယုံနဲ့ပတ်သက်ပြီးတော့သူအကြောင်းကြားပါတယ်ဆိုပြီးရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးခြင်းပါတယ်
။အများပြည်သူစင်ရဲ့ချမ်းသာလူမျိုးဝေးတယောက်နဲ့နဲ့ဆိုတဲ့ပြည်သူစေးယုံမှာဝင်ပေါက်ဆောင်တဲ့လုံညိုရေးတွေကဧည့်တွေချိန်မှာရောဧည့်တွေချိန်မဟုတ်တဲ့အချိန်တွေမှာပါပတ်စံကောက်နေပါတယ်။ပထမနားလည်မှုဆိုပြီးကောက်တယ်။နောက်ပိုင်းပေါ်တင်တောင်းလာကြပါတယ်။ပတ်စံမပေးရင်ဝင်ဝင်မပေးပါဘူး။ဒီနေ့တခြားပို့ဆိုးလာပါတယ်။ခွဲစိတ်ခံဝင်တဲ့အခါမှာလည်းတွန်းလဲတွန်းတဲ့ဝန်ထမ်းကအစားပတ်စံပေးရပါတယ်။ခွဲစိတ်ခံကကုန်ကြစီကိုငွေလည်ငင်းဖြတ်ပိုင်းပေးပါတယ်။ဖြတ်ပိုင်းမှာလည်းဈေးဝင်နာမည်မပါပါ။ဈေးဝင်အုပ်လက်မှတ်လည်းမပါပါ။ဈေးဝင်တစည်းလည်းမပါပါဘူး။ခွဲစိတ်ဆရာဝန်လက်မှတ်မပါပါဖြတ်ပိုင်းကဈေးဝယ်ပေါချာနဲ့တူးနေပါတယ်။ဆင်းရဲသားများကိုဈေးမြပေးစနစ်လူနာများကိုနှွေးထွေးစွာပြုစုပါဒီလိုဆောင်မုတ်တွေဟာတကယ်တော့အလကားပါပဲ။ဈေးထိုးအားကအစားဝယ်နေရတဲ့ပြည်သူဈေးုံမှာဈေးုံကတန်ရှင်းနေရမှာဖြစ်ပေမဲ့ဈေးုံကတန်ရှင်းမှုမရှိပါဘူးညစ်ပတ်နေပါတယ်။လူနာထားတဲ့ဆောင်မတောင်းကြွက်တွေတောင်းကျနေတာပါ။အိမ်သားတွေကလည်းပြည်တွေဟာပြည်နေပါတယ်။ဒါကျွန်တော်ကိုယ်တိုင်ကြုံတွေ့ရတဲ့ဖြစ်ပါ
။ဒါကတော့ရန်ကုန်ကအစေးရုံတရုံနဲ့ပတ်သက်ပြီးတော့ဒီစေးရုံလာတက်တဲ့သူတွေမတက်နိုင်ဖြစ်နေရတဲ့အခြေအနေတွေကိုသက်ဆိုင်ရာတည်စေဖို့ဆိုပြီးတော့ဒီသောရရှင်စာရေးပြီးတော့ပြောလာတာပါ။ဒီသောရရှင်ရဲ့အစာနဲ့တစ်ဆက်တည်းပဲရာထူးအခွင့်လန်းနဲ့ဝန်ထမ်းတယောက်ရဲ့ဘွားဆိုပြီးတော့ရေးလာတဲ့သောရရှင်မြတ်မင်းရဲ့စာမှာတော့ကျွန်တော်ကတော့ဗန်နာရေးဝန်ကြီးဌာနလက်အောက်ကမြမစီးပွားရေးဘက်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတယောက်ဖြစ်ပါတယ်တဲ့။ရာထူးအခွင့်လန်းအတွက်မရသင့်တဲ့အခွင့်အရေးနဲ့အကျင့်ပြက်ခြားစားနေတဲ့ဝန်ထမ်းတွေအတွက်နားမလည်နိုင်စရာအကြောင်းတွေကိုဆွေးနွေးခွင့်မေးမြန်းခွင့်ရှိမရှိသိချင်ပါတယ်ဆိုတော့ပြောလာပါတယ်။ဟုတ်ကဲ့ဘယ်ကိုများဆွေးနွေးချင်တာလဲဘယ်ကိုမေးမြန်းချင်တာလဲဆိုတာသေချာမရေးထားတဲ့အတွက်ကြောင့်မလို့ကျွန်မဒီစာကိုရှင်းရှင်းလင်းလင်းနားမလည်ပါဘူးနော်။အကယ်၍မြန်မာနိုင်ငံမှာသက်ဆိုင်ရာဒီဌာနဆိုင်ရာပုဂ္ဂိုလ်တွေနဲ့ဆွေးနွေးမေးမြန်းချင်တယ်ဆိုတော့ဒါသူတို့ရဲ့စီကံအတိုင်းဆွေးနွေးမေးမြန်းခွင့်ရှိမရှိဆိုတာကိုစုံစမ်းရမှာဖြစ်ပါတယ်။ကျမတို့ VOE ကိုများဆွေးနွေးခြင်းနဲ့မေးမြန်းခြင်းနဲ့လို့ပြောခြင်းတော့ဟုတ်ကဲ့ကျမတို့စီကိုစာရေးပြီးတော့ဒီကိစ္စဆွေးနွေးမယ်ဆိုရင်တော့ကိုဆွေးနွေးခြင်းနဲ့အကြောင်းအရာကိုစာရေးပြီးတော့ပေးပို့လို့ရပါတယ်။ဒါပေမဲ့မေးမြန်းဖို့ဆိုတာကတော့လေကျမတို့ကသက်ဆိုင်ရာဘက်ကနေပြီးတော့ဖြေကြားဖြေရှင်းပေးလို့မရတဲ့အတွက်ကြောင့်မလို့ကျမတို့စီကိုမေးလို့တော့ဒီကိစ္စနဲ့ပတ်သက်ရင်သိပြီးတော့ကျမတို့ဖြေကြားနိုင်မှာမဟုတ်ပါဘူးနော်။ဒီတစ်ပတ်တော့သောရရှင်ရဲ့ရင်းဖွင့်စာတွေကိုဒီမှာပဲရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာတော့သောရရှင်နဲ့အချင်းချင်းပြေးပို့လာတဲ့မြတ်တာဒီလက်ဆောင်ဖြစ်တဲ့မြမသချင်းလေးတစ်ပုဒ်နဲ့လည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်VOE ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချံပေးစာရေးခြင်းနဲ့ VOE ကနေမြတ်တာဒီလက်ဆောင်ပါခြင်းနဲ့နေ့စဉ်ချင်းလေးရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းလိပ်စာက VOE မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ်အခုတော့ဒေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်ပဲခူးတိုင်းညောင်လေးပင်မြို့ကညမလေးကမကွေးရင်ထင်းယုံကချစ်ရတဲ့ကိုကြီးအတွက်အမိစန္ဒီတီးဆိုထားတဲ့မညုံညင်ရက်ဖူးဆိုတဲ့တခြင်းလေးကိုထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်နောက်မန္တလေးကသောရရှင်စိုးထက်ကလွိုက်ကောသူမေဖြိုးဦးခိတဘန်ကောင်ရောက်နေတဲ့ကိုမျိုးမြင့်စောအက်စတာညီငယ်တငယ်ချင်းတစုအတူနားဆင်စေဖို့ဆိုပြီးတော့သတိရတေးလက်ဆောင်ဆိုပြီးတော့တချင်းတောင်းလာပါတယ်။စောင့်မျှော်နားဆင်နေပါတယ်တဲ့။ဒီတော့ဒီတစ်ပတ်တော့ဒီသောရရှင်ညောင်လေးပင်မျိုးကညမလေးတောင်းဆိုထားတဲ့မညုံညင်ရက်ဖူးဆိုတဲ့တချင်းလေးထုတ်လွှင့်ပေးခြင်းပါတယ်ရှင်။ဒီခိဘော်တချင်းလေးကိုတေးတောင်းတဲ့သောရရှင်တွေရောတေးချစ် VOE သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်။
ထားလိုက်ပြီ တော်လုံးသောဆုံးတိုင်းတည်း
ပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မန္တလေးချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါလိမ့်ရှင်။VOA ကိုလည်းစာရေးကြပါဦး။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။မိတ်ဆန္ဒကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ပြီးတဲ့နောက်မှာဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်မှာပါ။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ဘလောက်ရပြီလဲဆိုတာဒီတစ်ပတ်ဆွေးနွေးထားပါရရှင်။ဒီကနေ့မေလ3ရက်နေ့ဟာကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်2017ဧပြီလသမရဦးသိန်းစိတ်ဦးဆောင်တဲ့အစိုးရအဖွဲ့အစ်တာဝန်ယူပြီးတဲ့နောက်ပိုင်း2012ခုနှစ်ဩဂုတ်လမှာနာမည်ဆိုးနဲ့ကြော်ကြားတဲ့စာပေစီစီရေးစနစ်ဖျက်သိမ်းပေးပါတယ်2013ဧပြီလမှာတော့နေ့စဉ်သတင်းစာထုတ်ဝေခွင့်ပြုပါတယ်ခုလိုစာနယ်ဇင်းလွတ်လပ်ခွင့်ပေးလိုက်တဲ့အတွက်နိုင်ငံတကာရဲ့ချီးကျူးမှုကိုလည်းခံရပါတယ်ခုဆိုရင်အစိုးရပြန်ကြားရေးဝန်ကြီးဌာနကရေးဆွဲတဲ့ပုံနှိပ်ထုတ်ဝေဥပဒေနဲ့ယာယီစာနယ်ဇင်းကောင်စီကရေးဆွဲတဲ့သတင်းမီဒီယာဥပဒေနှစ်ခုအတည်ပြုပြီးပါပြီ။ဤဥပဒေတော့မထွက်သေးပါဘူး။မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ဘလောက်ရပြီလဲ။ဘာတွေထပ်ပြီးစ조사ဖို့လိုနေသေးလဲဆိုတာဒီတစ်ပတ်ဆွေးနွေးသွားပါမယ်
။သတင်းမီဒီယာလွတ်လပ်ခွင့်လို့ပြောလိုက်တာနဲ့ရုပ်သံရေဒီယိုနဲ့စာနယ်ဇင်းအားလုံးအကျုံးဝင်ပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အတော်လေးရှိလာပြီလို့နိုင်ငံတကာကချီးကျူးနေတဲ့အတိုင်းရုပ်သံထုတ်လွှင့်ခွင့်နဲ့ရေဒီယိုထုတ်လွှင့်ခွင့်နှစ်ခုကိုတော့အစိုးရကရန်နှုန်းပြည့်ထိန်းချုပ်ထားစေဖြစ်ပါတယ်။ရုပ်သံထုတ်လွှင့်ခွင့်လို့ဆိုလိုက်ရင်အစိုးရပိုင်းစစ်တပ်ပိုင်းနဲ့ပုဂ္ဂလိကတပိုင်းလို့ခေါ်တဲ့ရွှေသံလွင်ကုမ္ပဏီရဲ့ SkyNet နဲ့ MRD4 ထုတ်လွှင့်နေတဲ့ Forward Group တို့ပဲရှိပါတယ်။အခုလိုရုပ်သံထုတ်လွှင့်တဲ့လုပ်ငန်းအစိုးရနဲ့နှိစက်တဲ့စီးပွားရေးသမားနှစ်ယောက်ကိုပဲလုပ်ကံခွင့်ပြုထားတဲ့အတွက်ရုပ်သံလောကသတင်းလွတ်လပ်ခွင့်လုံးဝစိတ်သုံးနေပါတယ်။ဒါအပြင်နိုင်ငံတကာကရုပ်သံနဲ့ပတ်သက်လို့ပေးတဲ့အကူအညီအထောက်ပံ့တွေကိုလည်းအစိုးရမီဒီယာနဲ့အဲ့ဒီခရိုနီရုပ်သံကုမ္ပဏီတွေကပဲခွဲဝေရရှိနေကြပါတယ်။ဒါရင်မကမြန်မာနိုင်ငံအတွင်းရုပ်သံထုတ်လွှင့်ခြင်းနဲ့နိုင်ငံခြားရုပ်သံသတင်းဌာနတွေကလည်းအဲ့ဒီကုမ္ပဏီကခုနဲ့ပဲပူးပေါင်းလုပ်ကင်ကြရပါတယ်။တခြားရည်ချွေပိုင်ခွင့်မရှိကြပါဘူး
။ရေဒီယိုထုတ်လွှင့်ခွင့်လည်းဒီလိုပါပဲ။အစိုးရပိုင်းစစ်တပ်ပိုင်းနဲ့ခရိုနီ6ယောက်ပိုင်းအတံလွှင့်ဌာနတွေပဲရှိပါတယ်။ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ခွင့်ပုဂ္ဂလိကကိုဘာကြောင့်လုတ်ခွင့်မပြုရသလဲလို့မေးရင်အစိုးရဘက်ကဥပဒေမရှိသေးဘူးဆိုတဲ့အကြောင်းပြချက်ပေးတတ်ကြပါတယ်။ခုဆိုရင်ပြည်ကြားရေးဝန်ကြီးဌာနဟာရုပ်သံနဲ့ရေဒီယိုထုတ်လွှင့်ခွင့်ဥပဒေကြမ်းလွှတ်တော်ကိုတင်ထားပြီးပါပြီ။လွှတ်တော်ကဆွေးနွေးအတည်ပြုပြီးသမရဘက်ကကန့်ကွက်ဖို့မရှိရင်ဥပဒေဖြစ်လာပါမယ်။နောက်တစ်ဆင့်ပြည်ကြားရေးဝန်ကြီးဌာနကဤဥပဒေပြဋ္ဌာန်းပြီးမှသာဥပဒေအသက်ဝင်ပုဂ္ဂလိကတွေလုတ်ခွင့်ရမှာပါ။ဒီအတွက်ရုပ်သံနဲ့ရေဒီယိုလုပ်ငန်းပုဂ္ဂလိကလုတ်ခွင့်ရဖို့ဆိုတာဟာ2015ခုထိရောက်သွားနိုင်ပြီးတော့တော်ရုံနဲ့လည်းလုပ်ငန်းတွေထူထောင်လက်ပတ်နိုင်ကြအောင်မှမဟုတ်သေးပါဘူး။2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကာလအစိုးရစစ်တပ်နဲ့အစိုးရကိုလူလာတဲ့ခရိုနီလက်ထဲမှာပဲအင်အားကြီးရုပ်သံနဲ့ရေဒီယိုမီဒီယာတွေရှိနေခြင်းဟာရွေးကောက်ပွဲကိုမမျှမတဖြစ်စေနိုင်ပါတယ်
။သတင်းစာကြမ်းနဲ့မဂ္ဂဇင်းရေးသားဖော်ပြခွင့်ကတော့ ဘာပဲပြောပြောလွတ်လပ်ခွင့်ရခဲ့ပါပြီ။ဒါပေမဲ့လွယ်လွယ်ရခဲ့တာတော့မဟုတ်ပါဘူး။ပြည်ညာရေးဝန်ကြီးဌာနကသူ့ဘာသာသူဖြေလျှော့ပေးခဲ့တာလည်းမဟုတ်ပါဘူး။2017နှစ်တာကာလပတ်လုံးစာနယ်ဇင်းသမားတွေတွန်းတွန်းတက်တက်တိုက်ပွဲဝင်ခဲ့လို့ရလာတဲ့အသီးအဝင်တွေဖြစ်ပါတယ်။အခုဆိုရင်သတင်းလွတ်လပ်ခွင့်ကိုစုံတရာအာမခံနိုင်မဲ့ဥပဒေနှစ်ခုအတည်ပြုပြီးဖြစ်ပါတယ်။ဒါပေမဲ့ဤဥပဒေပြဋ္ဌာန်းနိုင်ခြင်းမရှိသေးတော့ဘလောက်အတိုင်းအတာအထိအာမခံချက်ရှိမလဲသိမချရသေးပါဘူး။ခုကွယ်ပြည်ချိုင်းဝန်ကြီးဌာနဟာထုတ်ဝေဖို့တင်ပြထားတဲ့သတင်းစာ၊ဂျာနယ်၊မဂ္ဂဇင်းလိုင်စင်တွေနဲ့ပတ်သက်ပြီးဤဥပဒေမရှိသေးလို့ဆိုတဲ့အကြောင်းပြချက်နဲ့ရပ်ဆိုင်ထားပါသေးတယ်။ခုလိုကြေကြေလောက်လောက်ပြောဆိုနေကြတဲ့ပြဿနာတစ်ခုကစာနယ်ဇင်းလွတ်လပ်ခွင့်ရပြီးနောက်မှာဖြစ်ပေါ်လာတဲ့အလဲပဲမီဒီယာသတင်းတော့မခိုင်နဲ့ရင်းနောက်ကိုယ်စားပြေထောင်ချခံရမှု Unity သတင်းကြော်နဲ့ CEO နဲ့သတင်းတောက်တွေနိုင်ငံတော်တိဝက်ချက်ဥပဒေနဲ့တရားစွဲဆိုခံရမှုတွေဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဒီရင်းကစာနယ်ဇင်းသမားတွေနဲ့ FIFA သတင်းမီဒီယာအဖွဲ့အစည်းတွေရဲ့ကန့်ကွက်မှုရှိခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ရင်အစိုးရရဲ့မတရားဖိနှိပ်မှုကိုကန့်ကွက်ရမှာဖြစ်တယ်လို့ကိုယ်သတင်းမီဒီယာသမားတွေဘက်ကချွေးရင်ချက်တွေရှိခဲ့ရင်လည်းသင်္ကန်းဆောင်ရဲ့ယူပြပြင်တာသတင်းမီဒီယာသမားတွေအရေးချင်းမြင့်တင်တာမျိုးတွေလုပ်ဖို့လည်းလိုအပ်နေပါတယ်။ဒါမှသာကျန်နေသေးတဲ့သတင်းမီဒီယာလွတ်လပ်ခွင့်တိုက်ပွဲအတွက်မျက်ခြေပြတ်မသွားမှာဖြစ်ပါတယ်
။နောက်ထပ်ကျန်နေသေးတဲ့ပြဿနာကအစိုးရပြန်ကြားရေးဝန်ကြီးဌာနအောက်ကရုပ်သံရေဒီယိုနဲ့စာနယ်ဇင်းလုပ်ငန်းတွေအားလုံးကို Public Service Media ဆိုပြီးတော့အသွင်ပြောင်းမဲ့ကိစ္စပါ။တကယ်တော့ပြန်ကြားရေးဝန်ကြီးဌာနအောက်ကအဲ့ဒီမီဒီယာလုပ်ငန်းကြီးတစ်ခုလုံးကိုအထက်ကနေအောက်အထိစစ်ဘိုလ်ဟောင်းတွေနဲ့စနစ်တကျဖွဲ့စည်းထားတာပါ။အစိုးရဟာဆရာနာရှင်စနစ်ကနေဒီမိုကရေစီစနစ်စီကိုကူပြောင်းမယ်လို့ပြောနေပေမဲ့စစ်ဘိုလ်ဟောင်းတွေနဲ့ဖွဲ့စည်းထားတဲ့ဒီမီဒီယာလုပ်ငန်းကြီးတစ်ခုလုံးကိုပုတ်ကလစ်ကပိုင်ပြောင်းတာရော့ချတာမလုပ်ပဲခေါင်းစဉ်တစ်ခုနဲ့ဆက်ပြီးတော့ထိမ့်ချုပ်သွားဖို့ကြံစီနေပါတယ်။အဲ့ဒီအထဲကမှသတင်းမီဒီယာသမားတွေအထူးဝေဖန်နေတာကသတင်းစာထုတ်ဝေတဲ့လုပ်ငန်းမှာနိုင်ငံတကာမှ Public Service Broadcasting PSB လို့ခေါ်တဲ့အများပြည်သူဝန်ဆောင်မှုရုပ်သံလွှင့်လုပ်ငန်းဆိုတာပဲရှိပါတယ်။တည်င်းစာကိုအဲ့ဒီခေါင်းစဉ်အောက်မှာထားလို့မရှိကြပါဘူး။ဒါကြောင့်အစိုးရရဲ့မီဒီယာလုပ်ငန်းတွေအများပြည်သူဝန်ဆောင်မှုခေါင်းစဉ်အောက်ကူးပြောင်းတဲ့အခါမှာတည်င်းစာလုပ်ငန်းကိုခွင့်မပြုဖို့အလေးအနက်ကန့်ကွက်ကြရပါဦးမယ်
။အလုံးချုံကိုသုံးသပ်လိုက်ရင်မြန်မာနိုင်ငံမှာရုပ်သံမီဒီယာနဲ့ရေဒီယိုအသံလွှင့်လုပ်ငန်းတွေလုံးဝလွတ်လပ်ခွင့်မရှိသေးပါဘူး။စာနယ်ဇင်းလွတ်လပ်ခွင့်နဲ့ပတ်သက်ရင်တော့လွတ်လပ်စွာရေးသားဖော်ပြခွင့်ရနေပေမဲ့ထုတ်ဝေခွင့်နဲ့ပတ်သက်ပြီးဤဥပဒေမထွက်သေးတာမို့စိတ်မချရသေးပါဘူး။အလားတူသတင်းရယူခွင့်နဲ့ပတ်သက်တာသတင်းသမားအခွင့်အရေးနဲ့ပတ်သက်တာတွေကိုလည်းဥပဒေပါအခွင့်အရေးမရကြသေးပါဘူး။ဒီအတွက်မမေ့မလျော့ဆက်ပြီးတောင်းဆိုတက်ပွဲဝင်ကြရအောင်မှဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဆက်လက်ပြီးတော့ဆရာဦးစွန်းဤပြောပြမယ့်တက်ကြီးစကားအစီအစဉ်ကိုနားဆင်အောင်ပါရှင်။
ပေါ်များမိတ်ဆွေများခင်ဗျာဒီတစ်ပတ်ကျွန်တော်ပြောချင်တာကတော့ပမာဒီတွင်ပြည့်အမျိုးသားယောဂတစ်ခုအကြောင်းဖြစ်ပါလေယောဂဖြစ်အမှာဗုဒ္ဓဘာသာပမာလူမျိုးတို့ရဲ့အစဉ်လာယူဆရတတုတကားရှိပါလေကံစိတ်ဥဒ္ဓဟာရတဲ့အကြောင်းလေးပါရှိပါလေပမာပြည့်ဟာတန်ဇန္ဒကျော်ဝါလို့ကံကောင်းတဲ့တိုင်းပြည်လို့ခေါ်နေပါလေဒါပေမဲ့စစ်ဆိုးရတဲ့အဆက်ဆက်အာနာရှင်စနစ်နဲ့အုပ်ချုပ်ပြီးနေကျင်းတဲ့ပတိနှမျိုးပေါင်းရဲ့ခေါင်းမှုဖြတ်သွေးဆုပ်စနစ်နဲ့သွေးဆုပ်သွားလိုက်ကြတာနောက်နှစ်90နှစ်နလန်တူဖို့လွယ်သေးပါဘူးခုလေအုတ်ချုပ်ရေးစီးပွားရေးကျန်းမာရေးပညာရေးဆိုတာတွေကဆက်စုပ်ရလက်ထဲအဲသူတို့လက်ထဲမှာပဲမဟုတ်ပါလားအမားပြည်သူတွေဆက်လက်ပြီးတော့ဒုက္ခခံရအောင်မှာပါပဲစီးပွားရေးကလည်းချိုးတဲ့ပညာကလည်းနှုံနဲ့အစိုးရကလည်းပညာပိအေးအေးယူဆောင်ရွက်မှုမရှိသူတို့ကလည်းဆိုင်တန်ကျိုးတုပ်ရေနံတုပ်ဖို့တော့ပဲတိကြဆိုတော့ပြည်သူတွေခံလေဟုံးပေါ့စစ်ဆိုးရအုတ်ချုပ်တာခံရတော့ပြည်သူတွေကန်ဆိုးတာပေါ့ကန်ဆိုးတော့စိတ်ညစ်ရတာပေါ့မိငင်တရား၁၀ပါးနဲ့လည်းမညီတော့ရာသီဥတုကလည်းဖောက်ပြန်တာပေါ့ပြည်သူတွေဆင်းရဲနဲ့ပြီးအဟာရချို့တယ်တာပေါ့ခုတလောဘာရေးဆရာပကြီးဆရာစတဲ့အမှုပညာရှင်တွေလည်းငင်းငယ်ရွယ်ရွယ်နဲ့တည်လိုက်ကြတာဆိုတာမိစေဆရာမလေးကအဲ့ဒီထဲမှာလည်းမတနောပါတယ်။ငပိငချောက်ငံပြာကြီးရှိတယ်မှာလည်းမတန့်ရှင်းဘူး။အကျော်အလို့တွေကလည်းပလတ်စတစ်ကျွတ်ကျွတ်အိတ်တွေရောထည့်ကျော်တာလေ။ဒီစားစာတွေကသင်္ခါရောဂါဖြစ်စေပြီးလူတွေစောစောတည်ကြတာပေါ့။ဗမာပြည်ဟာကလေးအသေးပြောင်နှုံရော၊လူကြီးအသေးပြောင်နှုံရော၊ တရရရတိုးတက်နေတာဘယ်ခေတ်ကမှနဲ့မတူဘူးဆေးဆိုးရကတနတ်နဲ့တဲ့တဲ့ပြစ်စရာမလိုဘူးစားစားကြီးကျမရေးဌာနကတဆေးမပေးဘူးတယ်လက်ထိုးရင်လည်းစိတ်ပင်အစားစားကြီးရောင်းချခွင့်ရတာပဲဥပဒေတင်းတင်းကြပ်ကြပ်မရှိပဲစိတ်ပင်အစားစားကြီးထုတ်နေတာကိုအစိုးရကတပိုက်ကြည့်နေပါတယ်တနတ်နဲ့ပြစ်ထားတဲ့အသေးပြောင်းနှုံးကတော့များမှာပါတဲ့ပြည်သူတွေဘေးကင်းနေရင်ကိုဘာသာစိုက်ပျိုးထုတ်လုံချက်ကျုံစားကြဖို့ပါပဲတဲ့လူငယ်တွေအရက်မတော့လဲငါပြီလို့စီးလို့ဟာစိတ်ပင်စားတာတွေနေတိုင်းလွတ်လပ်လပ်ကြောက်ချဝယ်ယူစားတော့နေကြတဲ့အတွက်ဘေးမကင်းနိုင်ပါဘူးတဲ့အဲဒီမို့ဒီလီဒီလူတွေနဲ့ဒီမင်းဒီဆိုးဒီတခိုးနဲ့ဆိုတယ်လို့ပြည်သူတွေအစားစားကိုဒီဆိုးရကဒီမိုကရေစီရနှုံးပြပေးထားတဲ့အပြင်တိုင်းပြည်ရဲ့ဂျွန်းဝေတဝက်ကျော်လောက်ကလည်းစစ်တပ်အသုံးစင်နဲ့ကုံသွားပြီးတော့ပြည်သူတွေရဲ့ကျမရဲ့အတုစိကစင်ပတ်နမ်ထူးတဲ့လောက်ပဲရှိတာဆိုတော့ဒီပြည်သူတွေမှအတက်မတူရင်ဖဲပြည်သူတွေအတက်တူမှလည်းတဲ့အမေရိကမှာဆိုရင်စားစရာတမျိုးမျိုးကပြည်သူလူထုစားသုံးသူကိုထိခိုက်မယ်ဆိုရင်ဘယ်လိုပုံကိုရက်ဘယ်လောက်တန်ဖိုးရှိတဲ့ပစ္စည်းကိုမဆိုချက်ချင်းချက်ချင်းပြရတာပါတဲ့ဥဒါဟရုံဆောင်းတာပါနော်တဲ့အဲအစိုးရရဲ့စားသုံးတဲ့ပြည်သူရဲ့ထုတ်လို့ရောင်းချသူရဲ့သူဥဒအနဲ့ကံကွက်ကြားပြီးတော့ငမိုက်သားပြည်တွေနေကြီးပင်တည်ပြီးတော့ဆိုရင်တော့လေကောင်းနိုင်ပါဦးမလားတဲ့တာဝန်အရှိဆုံးကတော့ပြည်သူကိုပညာပေးဖို့ရောစိတ်တင်အစားစားတွေထုတ်လုပ်သူတွေကိုအရေးယူဖို့ရောပြက်ကွက်တဲ့အစိုးရပါပဲတဲ့အစိုးရကအရေးမယူရင်အစိုးရကိုအရေးယူရပါမယ်တဲ့ကဲဘယ်လိုလုပ်ကြမလဲလို့အဲ့ဒီဆရာမလေးကဆရာမလေးကပြောပါတယ်အဲ့ဒါကျွန်တော်အဲ့လေပေါ့တဲ့ဆရာပါခင်ဗျာကျွန်တော်မစွန့်ယူပ
ါဆရာဦးစွန့်ဤတင်ဆက်ခဲ့တဲ့တက်ကြီးစကားအစီအစဉ်ပါရှင်အခုတော့သတင်းအချင်းချုပ်ကိုမတ်နန္ဒာချန်းကပြောပြမှာပါရှင်
ရာနဲ့ချီတဲ့ရုရှားလိုလာသူစစ်သွေးကြွတွေဟာယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာမြို့မှာရှိတဲ့ရဲစခန်းကိုတနင်္ဂနွေနေ့ကဝင်တိုက်ခတ်ကြပြီးတော့လွန်ခဲ့တဲ့နှစ်ရက်လောက်ကဖမ်းဆီးထားတဲ့တက်ကြွလှုပ်ရှားသူတချို့ကိုလွတ်ပေးခဲ့ကြပါတယ်။ဆန္ဒပြသူတွေဟာရဲစခန်းဝင်ပေါက်တစ်ခုကတကားတွေကိုထုနဲ့ဖျက်ဆီးပြီးတဲ့နောက်ဂိုရောင်ကနေတဆင်အတင်းဝင်ရောက်ခဲ့ကြတာဖြစ်ပါတယ်။အနာပိုင်းတွေကတော့ရုရှားလိုလာတဲ့တက်ကြွလှုပ်ရှားသူ42ဦးလောက်သေဆုံးပြီးမီးလောင်တဲ့အထိဖြစ်ခဲ့တဲ့တောက်ကြနေကပြိပခအတွင်းဖမ်းဆီးထားခဲ့တဲ့150တွေက60ကျော်ကိုပြန်လွှတ်ပေးခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာပြီးခဲ့တဲ့လတုန်းကအစ္စလာမစ်စစ်သွေးကြွတွေလို့တန်တရာရှိရတဲ့သူတွေရဲ့ပြန်မေးဆွဲတာကိုခံလိုက်ရတဲ့ကျောင်းသူ200ကျော်ကိုပြန်လွှတ်လာအောင်လို့လုံနိုင်သမျှလှုပ်သွားကြဖို့နိုင်ဂျီးရီးယားသမ္မတ Goodluck ဂျိုနာသန်ကနိုင်ငံရဲ့ထိတ်တန့်လုံခြုံရေးတာဝန်ရှိသူတွေကိုအမိန့်ပေးလိုက်ပါတယ်။ဒီအကြောင်းသူလေးတွေဘယ်နေရာမှာပဲဖြစ်ဖြစ်သူတို့အနေနဲ့ကဲတင်နိုင်အောင်လို့လှုပ်သွားမယ်လို့သမရကရုံးမြင့်တန်ကြားကနေတနင်္ဂနွေနေ့ကကတိပေးခဲ့ပါတယ်။ယမန်နိုင်ငံတောင်ပိုင်းမှာပြင်းထန်တဲ့တိုက်ပွဲအတွင်းအယ်ကိုင်ဒါစစ်သွေးကြွားလို့မတင်ငါသူ38ယောက်ကိုယမန်စစ်တပ်ကတုတ်တင်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။
သတင်းချင်းချုပ်ကိုမနန္ဒာချန်ကပြောသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကတော့ဥဆက်မိုးဝေဖြစ်ပါတယ်အင်ဂျင်နီယာကတော့ FM Director ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့မနေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်သောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.